Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါသောတာရှင်များခင်ဗျာ American ပြည်ထောင်စု Washington DC မြို့တော်ကနေ2014ခုနှစ်အောက်တိုဘာလ30ရက်ကြာသပတေးနေ့မနက်ခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းတိုမီတာ32 40 48 50တို့ကနေတက်ရိုက်ထုတ်လွှင့်ပေးနေပါခင်ဗျာကျွန်တော်အောင်မဒီမနက်ခင်းအစီအစဉ်မှုအဖြစ်တောင်းယူတင်ဆက်ပေးမှာပ
ါမင်္ဂလာနံနက်ခင်းပါခင်ဗျာကျွန်တော်စံမိုးဝေပါအခုမနေ့မှာထူးခြားတဲ့နိုင်ငံတကာသတင်းတွေထဲမှာဆိုလို့ရှိရင်တော့ကိုဘာနီမြို့ကိုစစ်သွေးကြတဲ့လက်ထဲမရောက်အောင်ခုခံနေကြတဲ့ Syria မြောက်ပိုင်းက Kurdish တပ်ခိုက်ရေးသမားတွေထံစစ်ကူတွေရောက်ရှိသွားပြီဖြစ်ပါတယ်။ Ukraine နိုင်ငံမှာထိတ်တန့်အရာရှိ100နီးပါးကိုရာထူးကနေထုတ်ပယ်ပစ်လိုက်တယ်ဆိုပြီးတော့ပြည်ထရေးဝန်ကြီးကပြောဆိုပါတယ်ဒီလိုသတင်းတွေနဲ့အတူထူးခြားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့အတူကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။ဒီကနေ့နားဆင်ရမယ့်သတင်းတွေထဲမှာဆိုရင်တော့
အတိအကျတော့ရခိုင်ပြည်နဲ့ပတ်သက်ပြီးတော့သူပြောတော့တာမစိုးတော့မစိုးပါဘူးဒါပေမဲ့လည်းကျမတို့ပြင်ကြည့်ရမှာကဒီ long term solution ဖြစ်ဖို့လိုတယ်ပေါ့နော
်ကုလသမဂ္ဂတက်တရကော်မတီအစည်းအဝေးမှာကိုရိုင်းတက်ရောက်နားထောင်ခဲ့တဲ့မတ်ဝေဝင်နုပြောသွားတာပါဒီအကြောင်းပြေဆုံးကိုတက်ဆက်ပေးဖို့ရှိပါတယ်ကရင်မြို့သားအစည်းအရုံး KNU ရဲ့ရေးပေါ်အစည်းအဝေးနဲ့ရှမ်းပြည်ဘက်ကစည်ရေးတင်းမာမှုအခြေအနေတွေကိုလည်းတင်ဆက်ပေးမှာပါ။နောက်ပိုင်းမှာလည်းအပတ်စဉ်အစည်းအဝေးတွေဖြစ်တဲ့မြမရေးရသုံးသက်ချက်သူယုံကြည်အားအစည်းအဝေးကိုထုတ်လွှင့်ပေးပါမယ်။အခုအရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာနဲ့မြမသတင်းတွေကိုကိုစံမိုးဝင်နဲ့ဒေါက်ခင်မျိုးသက်တို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
။ကိုဘာနီမြို့ကို IS စစ်သွေးကြွတွေလက်ထဲကျမတော့အောင်သတင်းပတ်တွေနဲ့ချီးပြီးတော့ခုခံနေကြတဲ့ Syria နိုင်ငံမြောက်ပိုင်းက Kurdish တိုက်ခိုက်ရေးသမားတွေထံကိုစစ်ကူတွေရောက်ရှိသွားပြီဖြစ်ပါတယ်။ Free Syrian Army Syria လွတ်မြောက်ရေးတပ်ဖွဲ့ကအဖွဲ့ဝင်အင်အား50ပါဝင်တဲ့တပ်ဖွဲ့အဖွဲ့တစ်ဖွဲ့ဟာဗိုလ်ရုနေမှာတူရကီနယ်စပ်ကိုဖျက်ပြီးတော့ Syria နိုင်ငံအတွင်းမှာရှိတဲ့ကိုဘာနီကိုစိုက်ရောက်သွားပါတယ်။လွန်ခဲ့တဲ့3နှစ်ခွဲကာလတလျှောက် Syria သမ္မတဘာရှာအရာဆတ်ကိုဖျောက်ချနိုင်ရေးအတွက် Syria အစိုးရတပ်တွေနဲ့တိုက်ခိုက်နေကြတဲ့သူတွေဟာ IS Islamic စစ်သွေးကြွတွေကိုခြေမုံရေးမှာပါဝင်ဆင်နွှဲကြတော့မှာဖြစ်ပါတယ်။ဘူရူနီမှာပဲအီရတ်နိုင်ငံက Kurdish တိုက်ခိုက်ရေးသမားတွေဟာလေကြောင်းကနေတူရကီနိုင်ငံအရှေ့တောင်ပိုင်းမှာရှိတဲ့လေဆေးတစ်ခုကိုရောက်ရှိလာပါတယ်။အဲဒီကနေတဆင့်သူတို့ဟာတူရကီလုံခြုံရေးတပ်ဖွဲ့တွေရဲ့အဆောင်ရှောက်နဲ့ Syria နိုင်ငံနယ်စပ်ကိုပို့ဆောင်ပေးခဲ့ပါတယ်။ဒါ့အပြင်လက်နက်ကြီးတွေတပ်ဆင်ထားပြီးတော့ကိုဘာနီမြို့ရှိကိုတွားကြမဲ့နောက်ထပ်တပ်ဖွဲ့ဝင်အုပ်စုတစုဟာဆိုရင်လည်းကာရန်ကြီးနဲ့တူရကီနိုင်ငံအတွင်းကိုဘူရူနီမှာဝင်ရောက်လာခဲ့ပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းတူရကီအစိုးရကအီရတ်နိုင်ငံကကာဒစ္စတန်ဒေသအတွင်းမှာရှိတဲ့ကာဒစ္စတိုက်ခိုက်ရေးသမားတွေ150ကိုသူ့နိုင်ငံကနေဖျက်ပြီးတော့ကိုဘာနီကိုတွားခွင့်ပြုမယ်လို့ကတိပြုခဲ့တာဖြစ်ပါတယ်ခင်ဗျာ
။ထိတ်တန့်အစိုးရအရာရှိ62ယောက်ကိုရာထူးကနေထုတ်ပယ်ခဲ့တယ်လို့ယူကရိန်းပြည်ထောင်စုဝန်ကြီးအာဆန်အဗာကော့ဖ်ကပြောကြားလိုက်ပါတယ်။အဲ့ဒီထဲမှာရုရှားလိုလာတဲ့ယူကရိန်းအစိုးရဟောင်းနဲ့ဆက်နွယ်မှုရှိတဲ့ဗိုလ်ချုပ်ကြီး10ဦးပါဝင်နေပါတယ်။မြို့တော် Kiev နဲ့ Donetsk ဒေသကအစိုးရဝန်ကြီးဌာနအကြီးအကဲတွေကိုအဓိကထားပြီးအခုလိုရာထူးကနေထုတ်ပယ်ခဲ့တာလို့ Mr. Avakov ကသူ့ရဲ့ Facebook မှာဗုဒ္ဓဖူးနေ့ကရေးသားခဲ့ပါတယ်။ရာထူးကနေဖြုတ်ချခံခဲ့ရတဲ့ယူကရိန်းသမ္မတဟောင်း Viktor Yanukovych အစိုးရလက်အောက်မှာတာဝန်ယူခဲ့တဲ့ပြည်ထောင်စုနဲ့ဒေသဆိုင်ရာအကြီးအကဲတွေကိုအဓိကထားပြီးနှိမ်နှင်းမဲ့အဂတိလိုက်စားမှုထိန်းချုပ်ရေးဥပဒေနဲ့အခုလိုသူတို့ကိုရာထူးကနေဖယ်ရှားခဲ့တာဖြစ်ပါတယ်။သမ္မတ Petro Poroshenko ဟာဒီလအစောပိုင်းတုန်းကအခုလိုယူကရိန်းအစိုးရဟောင်းနဲ့ဆက်ဆက်တဲ့သူတွေကိုရာထူးကနေဖယ်ရှားနိုင်တဲ့ဥပဒေကိုလက်မှတ်ရေးထိုးခဲ့ပါတယ်။ယူကရိန်းအရှေ့ပိုင်းမှာရုရှားလိုလားသူခွဲထွက်ရေးသမားတွေနဲ့ယူကရိန်းအစိုးရတို့ကြားတိုက်ပွဲတွေဖြစ်နေတာကိုရက်စဲပစ်ဖို့အတွက် EU ဥရောပသမ္မတနဲ့ကုလသမဂ္ဂတို့ကနီးလန်းတွေရှာဖွေနေကြတာဖြစ်ပြီးရုရှားနယ်စပ်ကသူတို့ထိန်းချုပ်ရာနယ်မြေတွင်းမှာဒီခွဲထွက်ရေးသမားတွေကျင်းပနေတဲ့ရွေးကောက်ပွဲကိုရုရှားဘက်ကထောက်ခံတဲ့အပေါ်မှာလည်း EU နဲ့ကုလသမဂ္ဂတို့ကရှုံချပြစ်တင်နေပါတယ
်။အမီမဖော်ပြတဲ့အမေရိကန်အုပ်ချုပ်ရေးပိုင်းဆိုင်ရာအရာရှိတယောက်ကမှတ်ချက်ပေးပြောဆိုရင်းနဲ့ Israel ဝန်ကြီးချုပ်ဘင်ဂျမင်နန်တန်ယာဟုအပေါ်ဝေဖန်တက်ခိုက်လိုက်တဲ့ဟာမလျော်ကန်တဲ့လှုပ်ဆောင်မှုဖြစ်တယ်လို့အကျိုးလည်းမရှိဘူးလို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကပြောဆိုပါရတယ်။အပြန်အလှန်စကားစစ်ထိုးတက်ခိုက်နေတဲ့ဟာဘယ်သူ့ဘက်ကမှအကျိုးမရှိနိုင်ဘူးလို့နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကအခိုင်အမာယုံကြည်ကြောင်းနိုင်ငံသားရေးဝန်ကြီးဌာနရဲ့ပြောခွင့်ရအမျိုးသမီးဂျန်ဆကီကပြောဆိုပါရတယ်။ Israel ဝန်ကြီးချုပ်ဘင်ဂျမင်နန်တန်ယာဟုကတော့အမေရိကန်ပြည်ထောင်စုကသူ့အပေါ်ပုံကိုယ်ရေးဝေဖန်တက်ခိုက်နေကြတာဟာသူ့အနေနဲ့ Israel နိုင်ငံနဲ့Israel နိုင်ငံရဲ့အကျိုးစီးပွားကိုကာကွယ်နေတာကြောင့်ဖြစ်တယ်လို့ပြောဆိုပါရတယ်။ American အရာရှိတယောက်က Israel ရဲ့ပြန်လည်ညင်နေရာချထားရေးအစီအစဉ်နဲ့ပတ်သက်ပြီးတော့ပြောဆိုတဲ့နေရာမှာဝင်းကြီးချုပ်ကိုသူရဲဘော်ကြောင်တဲ့လူလို့တုံ့နှုံးခဲ့တာကို Atlantic online magazine မှာဖော်ပြခဲ့ပြီးတဲ့နောက်အခုလိုမှတ်ချက်ပေးမှုတွေဗဟိုနေ့မှာထွက်ပေါ်လာတာဖြစ်ပါတယ်။ Israel ခေါင်းဆောင်ကသူ့အနေနဲ့ဘယ်တော့မှအလျော့ပေးလက်ရောမှာမဟုတ်ဘူး။ Israel နိုင်ငံအတွက်အနေနဲ့အရန်ချီမားတဲ့ကိစ္စဖြစ်တယ်လို့ပြောဆိုပါတယ်။ American ပြည်တော်စုက Israel နဲ့Israel အနေနဲ့နေရာချထားမှုကိုတိုးချက်ပြုလုပ်နေတာဆက်မလုပ်ဖို့ထပ်ခါတလဲလဲတားမြစ်ခဲ့ပေမဲ့ Israel နိုင်ငံကတော့တင်းခံနေပြီးအင်္ဂါနေ့မှာ Mr. Netanyahu ကအရှိဂျေရုဆလင်မှာအင်ရအစ်စ်တွေအလုံးတစ်ထောင်ထပ်ပြီးတော့ဆောက်ဖို့ဆုံးဖြတ်ချက်ချခဲ့ပါတယ်။
American ပြည်ထောင်စုအနေနဲ့အနောက်အာဖရိကဒေသမှာဖြစ်ပွားနေတဲ့ Ebola ရောဂါကိုထိန်းချုပ်နိုင်တဲ့အချိန်ထိရောဂါဖြစ်ပွားသူတွေကိုတည်တည်ချာချာဆက်ပြီးစောင့်ကြည့်ကူးသားသွားဖို့ရှိတယ်လို့ American သမ္မတ Barack Obama ကပြောကြားလိုက်ပါတယ်။အနောက်အာဖရိကကနေပြန်ရောက်လာတဲ့ American ကျန်းမာရေးလှုပ်သားတွေနဲ့အဲ့ဒီကိုသွားကြမဲ့သူတွေကိုဗိုလ်တပ္ထုနေကသမ္မတ Obama ကအင်မီရောမှာတွေ့ဆုံပြီးဂုဏ်ပြုစကားပြောကြားခဲ့တာဖြစ်ပါတယ်။သူတို့ဟာ Ebola ရောဂါအကူးစက်ခံရမယ့်အန္တရာယ်ကိုရင်ဆိုင်ပြီးတတ်တည်ရှိရှိနဲ့ကျွန်းကျွန်းကျင်ကျင်ကုသလုပ်ကိုင်ဆောင်ရွက်ကြတဲ့သူရဲခေါင်းတွေလို့သမ္မတကပြောကြားလိုက်ပါတယ်။တစ်ချိန်တည်းမှာပဲပန်ဒဂန်စစ်ဌာနချုပ်ကအနောက်အာဖရိကမှာတာဝန်ထမ်းဆောင်ပြီးပြန်ရောက်လာတဲ့စစ်သားတွေကို21ရက်ကြာတိကျခွဲနေဖို့အတွက်အမိန့်ထုတ်ပြန်ထားပါတယ
်။ VOA အမေရိကန်တရဲ့မနက်ဖြန်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.9 ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလှိုင်းလက်မီတာ190 kHz 1905ရိုကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American သံမြန်မာပိုင်းစီစဉ်ကကြာသပတေးနေ့နဲ့ခင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ကုလသမဂ္ဂကုန်သွယ်ရေးနဲ့ဖွံ့ဖြိုးမှုညီလာခံ UNCTAD ကမြန်မာနိုင်ငံကိုဖွံ့ဖြိုးမှုအနည်းဆုံးနိုင်ငံတနိုင်ငံအဖြစ်ကနေလွတ်မြောက်စေဖို့အတွက်ဤပညာအကူအညီတွေပေးမှာဖြစ်တယ်လို့နိုင်ငံတော်သမ္မတရုံးကဗဟုသုတနေ့မှာပြောဆိုပါတယ်။မြန်မာနိုင်ငံမှာအလဲပတ်ရောက်ရှိနေတဲ့ UNCTAD ရဲ့အတွင်းမှုချုပ်မူခီစာကစ်တူယီနဲ့မြန်မာနိုင်ငံအစိုးရရဲ့ဒုတိယသမ္မတဦးညံထွန်းတို့နေပြည်တော်မှာတွေ့ဆုံခဲ့ပြီးတဲ့နောက်ဂျနီဗာမှာအခြေစိုက်တဲ့ကုလသမဂ္ဂအဖွဲ့အစည်းကအခုလိုကတိပြုလိုက်တာဖြစ်တယ်လို့ဆိုပါတယ်။ဤပညာအကူအညီပေးမှုဆိုတဲ့နေရာမှာတနိုင်ငံလုံးတူးချင်းဝင်ငွေတိုးလာအောင်အကောင့်ထဲဆောင်ရွက်ဖို့ဆောင်ရွက်မှုနဲ့ဖွံ့ဖြိုးမှုအနည်းဆုံးနိုင်ငံစင်းကနေမြန်မာနိုင်ငံပယ်ဖျက်နိုင်အောင်ဆောင်ရွက်ရေးစတာတွေပါဝင်ပါတယ်။ကုလသမဂ္ဂက1982ခုနှစ်မှာဖွံ့ဖြိုးမှုအနည်းဆုံးနိုင်ငံအဖြစ်နိုင်ငံပေါင်း25နိုင်ငံကိုသတ်မှတ်ခဲ့ပြီးအဲ့ဒီနောက်ပိုင်းမှာ48နိုင်ငံအထိတိုးမြှားလာခဲ့ပါတယ်။မြန်မာနိုင်ငံကတော့1988ခုနှစ်ဒီမိုကရေစီလိုလားတဲ့အုံကြွမှုကြီးမဖြစ်ပေါ်ခင်တစ်နှစ်လို1989ခုနှစ်မှာဖွံ့ဖြိုးမှုအနည်းဆုံးနိုင်ငံစီးရင်ဝင်နိုင်ငံဖြစ်လာပါတယ်။ဒီတုတ်ဆုံဆင်းရဲကိုဒုတိယဝန်ကြီးတွေဖြစ်ကြတဲ့ဦးတန့်ကျော်ဦးခမောင်အေးဒေါက်တာဇော်မင်းအောင်နဲ့ဒေါက်တာစွမ်းလင်းစတဲ့သူတွေတက်ရောက်ခဲ့ကြတယ်လို့သိရပါတယ်ခင်ဗျာ
။အလွတ်သတင်းတောက်ကိုပါကြီးတေးဆမှုနဲ့ပတ်သက်ပြီးပွင့်လင်းမြန်သားမှုရှိတဲ့စုံစမ်းစစ်ဆေးမှုတွေလုပ်ဖို့ American ပြည်ထောင်စုကလည်းတောင်းဆိုလိုက်ပါတယ်။ဒီဖြစ်ရနဲ့ပတ်သက်ပြီး American ပြည်ထောင်စုအနေနဲ့အလွန်ပဲစိုးရိမ်မကင်းဖြစ်တဲ့အကြောင်း American နိုင်ငံခြားဝန်ကြီးဌာနပြောခွင့်ရက VOA မြန်မာပိုင်းကိုပြောပါတယ်။
We're deeply concerned and saddened by reports that freelance journalist Ko Baji, also known as Aung Jai Nang, was killed.
အလွတ်သတင်းတောက်ကိုပါကြီးကကိုအောင်ကျော်နိုင်ကိုစစ်တပ်ကနေဖမ်းဆီးထိန်းသိမ်းထားတဲ့ကာလအတွင်းတပ်ဖြတ်ခံရတယ်ဆိုတဲ့သတင်းကြားရအမတန်စိုးရိမ်မကင်းဖြစ်မိတယ်လို့စိတ်မကောင်းလည်းဖြစ်ရပါတယ်လို့ပြောသွားတာပါ။ဘာကြောင့်ဖမ်းဆီးခံပြီးဘလို့သေဆုံးလဲဆိုတာအသေးစိတ်ကိုမသိရသေးပြီးမတိရသေးပဲဒီကိစ္စနဲ့ပတ်သက်ပြီးစိုးရင်ချက်ကိုမြန်မာစုအကူပြောထားတယ်လို့ဆိုပါတယ်ဒီသေးဆုံးတဲ့ကိစ္စနဲ့ပတ်သက်ပြီးအဖြစ်ပြက်တွေကိုခိုင်မာပြီးပွန့်လင်းမြင့်တာမှုရှိတဲ့စုံစမ်းစစ်ဆေးမှုတွေလှုပ်သွားဖို့နောက်ဒီပေါ်မှာကျိုးလွန်တွေကိုအေးအေးယူအပြစ်ပေးဖို့အတွက်မြန်မာစုအကူတောင်းဆိုထားတယ်လို့လည်းပြောပါတယ်ဒီမိုကရေစီရှင်သန်ဖို့အတွက်သတင်းလွတ်လပ်ခွင့်ဟာအရေးကြီးကြောင်းလွတ်လပ်စွာရေးသားဖော်ပြမှုကြောင့်အကျဉ်းထောင်တွေထဲမှာဖမ်းဆီးထိန်းသိမ်းခံနေရတဲ့သတင်းတောက်တွေကိုပြန်ပြီးလွှတ်ပေးဖို့လည်းမြန်မာစုအကူတိုက်တွန်းထားတယ်လို့ပြောကြားခဲ့ပါတယ်မြန်မာနိုင်ငံလွတ်ခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ကလည်းသူ့ရဲ့အလွတ်သတင်းတောက်ကိုပါကြီးအခုလိုအသက်ခံရမှုကိုထောက်ပြပြီးမြန်မာနိုင်ငံတွင်းမှာတရားလက်လို့ဖမ်းဆီးတပ်ဖြတ်မှုတွေရှိနေတော့မယ်လို့မနေ့ကကုလသမဂ္ဂအထွေထွေညီလာခံမှာပြောကြားခဲ့ပါတယ်။မြန်မာနိုင်ငံတွင်းကအရက်ဖက်အဖွဲ့အစည်းတွေကလည်းဒီဖြစ်ရပ်ကိုအမှန်တိုင်းဖြစ်အောင်စုံစမ်းဖော်ထုတ်ဖို့အတွက်တောင်းဆိုထားတာပါ။မြန်မာအစိုးရဘက်ကတော့ဒီပုံမှာတရားဝင်တုံ့ပြန်ပြောဆိုတာတွေမရှိသေးပါဘူး
။သတိလင်္ကာနိုင်ငံတောင်ပိုင်းတောင်ထူးတဲ့နေရာမှာမြေပြိုကျမှုဖြစ်ပွားခဲ့ပြီးလူနေအိမ်တွေအမြောက်များမြေပြိုမှုအောက်မှာပြိနေပြီးတော့ရာနဲ့ချီတဲ့လူတွေသေဆုံးနိုင်တယ်ဆိုပြီးစိုးရိမ်နေကြပါတယ်။ ဘရူနီမှာရှုပ်မြေတွေပြိုကျမှုဖြစ်ခဲ့ပြီးတဲ့နောက်တေဆုံးပျောက်ဆုံးသူအကြီးအတွက်နဲ့ပတ်သက်ပြီးတော့စိတ်ရှုပ်ထွေးစရာတွေအကြီးအကျယ်ဖြစ်နေပါတယ်။ဘာကြောင့်လဲဆိုတော့အစိုးရအရာရှိတွေရဲ့ထုတ်ပြန်တဲ့သတင်းမှာအကြီးအတွက်တွေနဲ့ပတ်သက်ပြီးတော့ကိုယ်လွှဲမှုတွေရှိနေလို့ဖြစ်ပါတယ်။ဘေးဒုက္ခကယ်ဆယ်ရေးစီမံကိန်းခံကွက်မှုဝင်ကြီးဖြစ်တဲ့မဟင်ဒာအမရာဝီရာကလူပေါင်း100ကျော်တေဆုံးတယ်လို့ပြောဆိုပြီးအဲ့ဒီဒုက္ခကယ်ဆယ်ရေးစီမံခန့်ခွဲမှုယုံကလူ100ယောက်တေတယ်လို့ပြောပါတယ်လူပေါင်း250ပျောက်ဆုံးနေတယ်လို့လည်းပြောပါတယ်မိုးရီတီးထွန်စွာရွာပြီးတော့ဟဲလ်ဒန်မူလန်ကျေးရွာအတွင်းကိုရှင်နေလှိုင်းလုံးကြီးတွေပြိုဆင်းလာခဲ့တာပါအခင်းဖြစ်တဲ့နေရာမြို့တော်ကိုလံပိုကနေမိုင်150ကျော်သာဝေးပြီးတော့လက်ဖက်စိုက်ပျိုးထုတ်လုပ်တဲ့အရာလည်းဖြစ်ပါတယ်ခင်ဗျာ Direct from Washington
အော်တိုဘားလာ30ရင်းနဲ့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစံမိုဝီနဲ့ဒေါက်ခင်မျိုးသက်တို့ကကြီးညာပေးခဲ့ကြတာဖြစ်ပါရယ်ခင်ဗျာအခုပထမဦးဆုံးနိုင်ငံတကာသတင်းဆောင်မတစ်ပုဒ်ကိုအရင်ဆုံးတင်ဆက်ပေးရမယ်တရုတ်နိုင်ငံထိတ်တန်းဗိုလ်ချုပ်ကြီးတူကသူ့အနေနဲ့အဂတိလိုက်စားမှုရှိခဲ့ကြောင်းဝန်ခံခဲ့ပါရယ်တရုတ်သမ္မတရှီဂျင်းပင်ရဲ့အဂတိလိုက်စားမှုနှိမ်နင်းပြုလုပ်နေစဉ်ကာလအတော်အတွင်းအေးအေးယူခံရသူတွေထဲမှာသူဟာယာရုအကြီးဆုံးလည်းဖြစ်ပါရယ်ရှန်နွန်ဗန်ဆန်ပေးပို့ထားတဲ့သတင်းကိုဆက်လက်နားဆင်ကြပါခင်ဗျာတရုတ်ပြည်သူ့လွတ်မြောက်ရေးတပ်မတော်ဗိုလ်ချုပ်ကြီးအောင်တူဦးဖြစ်တဲ့ရှူချာယိုဟာတရုတ်ဘူစစ်ကော်မရှင်ရဲ့ဒုက္ခဖြစ်တယ်လို့ဩဇာကြီးမားတဲ့တရုတ်နိုင်ငံပေါ်လစ်ဘူရိုအဖွဲ့ဝင်တဦးလည်းဖြစ်ပါတယ်။သူကိုကွန်မြူနစ်ပါတီကနေထုတ်ပယ်ခဲ့တယ်လို့ဗိုလ်ချုပ်ကြီးယာရုကနေလည်းယာရုချထားပါတယ်။အသက်82နှစ်အရွယ်မစ္စတာရှူကိုဆွဲချက်တင်ထားတာနဲ့ပတ်သက်ပြီးပြောဆိုရာမျိုးမရှိပေမဲ့တရုတ်နိုင်ငံပိုင်သတင်းဌာနဆင်ဝါကရှူဟာအဂတိလိုက်စားခဲ့တယ်ဆိုတာကိုဝန်ခံတယ်လို့ဖော်ပြထားပါတယ်။တရုတ်အာဏာပိုင်တွေဟာခုနှစ်လတာစစ်ဆေးမေးမြန်းခဲ့တယ်ဆိုပြီးတော့လည်းဖော်ပြထားတာပါ။ဇွန်လ30ရက်နေ့ကတရုတ်အစိုးရဟာရှူကိုအဂတိလိုက်စားမှုနဲ့စတင်ဆွဆွဲခဲ့တာပါ။ဟောင်ကောင်တက်သူကဝီလီလမ်ကအခုလိုပြောပါရယ်
။ It's actually the head of a massive corruption ring.
ရှူဟာအဂတိလိုက်စားမှုတွေအကြီးအကျယ်ကျူးလွန်နေသူတွေရဲ့ခေါင်းဆောင်ဖြစ်ပြီးဒီအဂတိလိုက်စားမှုတွေမှာတရုတ်ထိတ်တန့်အရာရှိတွေယာနဲ့ချီပြီးတော့ပါဝင်ပတ်သက်နေပါရယ်။လွန်ခဲ့တဲ့ဆယ်စုနှစ်တစုကျော်ကာလတွေမှာယာရုတက်ချင်တဲ့လက်အောက်ယာရှိတွေဟာယာရုတိုးဖို့အခွင့်အရေးရဖို့ရှူကိုငွေကြေးအမြောက်များပေးခဲ့ရပါတယ်။ရှူဟာပေါ်လစ်ဘူရိုအဖွဲ့ဝင်တယောက်လည်းဖြစ်နေတာကြောင့်ဒီကိစ္စဟာအလွန်အရေးကြီးပါတယ်
။သမရရှိချင်းပင်အာဏာရပြီးမကြခင်မှာပဲတရုတ်နိုင်ငံတွင်အဂတိလိုက်စားမှုပေါ်နှိမ်နင်းလာခဲ့တာပါ။မလိုအပ်ဘဲဗန်နံငွေအလွန်ကျွန်းသုံးဆွဲတာကိုလည်းတားမြစ်ခဲ့ပြီးဒါဇင်နဲ့ချီတဲ့အာဏာပိုင်တွေကိုလည်းအရေးယူခဲ့ပါတယ်။ဘူဂျူဂျီယောင်ရှူပြင်တရုတ်နိုင်ငံရာသုံးငွေစည်းနှီးကိုကြီးကြပ်တဲ့ဝန်ကြီးဟောင်းဂျီယန်ဂျိုင်မင်းလူမှုလူညွေးဆိုင်ရာဒုဝန်ကြီးဟောင်းလီတောင်ရှန်းနဲ့ CNPC လို့ခေါ်တဲ့တရုတ်ရင်းနှံကုမ္ပဏီလက်ထောက်ကြီးကဲဟောင်းဝမ်ယောင်ချွန်းတို့ကိုလည်းအဂတိလိုက်စားမှုနဲ့ကွန်မြူနစ်ပါတီကနေထုတ်ပယ်ခဲ့ပါတယ်။ဆစ်ဒနီတက်ကသူကတရုတ်နိုင်ငံအရေးလေ့လာနေတဲ့ဒါရိုက်တာတဦးဖြစ်သူကယ်ရီဘရောင်းက
Easy to understand reason for why these figures are being beaten up so much.
ဒီလူတွေကိုဘာကြောင့်ပြင်းပြင်းထန်ထန်အရေးယူခဲ့တာလဲဆိုရင်သူတို့ဟာပါတီရဲ့အနေထားကိုရိုင်းနှက်အောင်လုပ်ခဲ့ကြလို့ပါစီးပွားရေးတိုးတက်အောင်ဆောင်ရွက်နေတဲ့နိုင်ငံမှာဒီလူတွေဟာတိုင်းပြည်ရဲ့ဗန်ဒန်ငွေတွေကိုအလွဲသုံးစားလုပ်ခဲ့တဲ့အတွက်ဒါဟာပါတီရဲ့အခြေခံစီးမင်းတွေကိုဖောက်ဖျက်လိုက်တာဖြစ်ပါတယ
်စစ်တပ်တွင်းမှာအခွင့်အရေးနေရာရကျင်သူတွေအတွက်ရှူဟာငွေကြေးယူပြီးဆောင်ရွက်ခဲ့တယ်လို့မစ္စတာဘရောင်းကပြောပါတယ်ဒါပေမဲ့ဩဇာကြီးတဲ့ပေါ်လစ်ဘူရိုအဖွဲ့ဝင်အောင်တူဖြစ်တဲ့ဂျူယန်ခန်းနဲ့ကွန်မြူနစ်ပါတီကနေထုတ်ပယ်ခံထားရတဲ့ထိတ်တန့်အရာရှိတွေအားလုံးဟာဆက်နွယ်မှုရှိတယ်ဆိုပြီးတော့လည်းပြောဆိုမှုတွေရှိနေပါတယ်ခင်ဗျာ
တော်ရရှိနေခင်ဗျာမြန်မာနိုင်ငံမှာတိုင်းရင်းသားတွေနဲ့မြန်မာပြည်အလားအလာမိမိနေခြင်းတည်င်းလွတ်လပ်ခွင့်အခြေအနေဆုတ်ယုတ်လာနေခြင်းတို့ပြောရမယ်အခုအချိန်မျိုးမှာနိုင်ငံတော်သမ္မတဦးသိန်းစင်ဟာစစ်ဘက်အကြီးအကဲအပါဝင်နိုင်ငံရေးထိပ်ပြီးစီးဝတ်တရားကိုပြုလုပ်ဖို့စီစဉ်နေပါတယ်သမ္မတဦးဘာမအပါဝင်ကမ္ဘာခေါင်းဆောင်တွေတက်ရောက်ကြမဲ့အရှိအာရထိပ်ပြီးစီးဝတ်ပဲမတိုင်ခင်ခါတော်မီပြုလုပ်တဲ့ဒီဆွေးနွေးပွဲကနေပြီးတော့မိမိကြဆင်းနေတဲ့အခြေအနေတွေကိုပြန်လဲဥမော့လာစေလိမ့်မယ်လို့သောရရှင်များထင်ကြပါသလားခင်ဗျာအခုလာမယ့်စနေညတိုက်ရိုက်လေလံအစည်းအဝေးမှာဆွေးနွေးကြအောင်ပါပါဝင်ဆွေးနွေးလူသူတွေကျွန်တော်တို့စီကိုကြိုတင်ဆက်သွင်းနိုင်ကြပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323255994 fax number 2323255992ဖြစ်ပါတယ် email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်တိုက်ရိုက်ပါဝင်ဆွေးနွေးနိုင်သူတွေဆွေးနွေးလိုတဲ့အကြောင်းအရာကိုလူတူရှင်းရေးသားပြောကြပြီးMP3 အသံဖိုင်နယ်လေးပြပနိုင်ကြပါခင်ဗျာ။ပါဝင်ဆွေးနွေးရဖို့ pick up ပါ
လာမယ့်စနေနေ့မှာတင်ဆက်မယ့်တရက်လေးလိုင်းဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးဖို့လည်းထပ်မံဖိတ်ခေါ်အပ်ပါရခင်ဗျာ။အခုတော့မြန်မာနိုင်ငံနဲ့ပတ်သက်တဲ့သတင်းဆောင်မတွေကိုဆက်တင်ဆက်ပေးရမယ်။2015ခုနှစ်ရွေးကောက်ပွဲအတွက်ပြင်ဆင်နေတဲ့မြန်မာနိုင်ငံဟာငြိမ်းချမ်းရေးဆွေးနွေးမှုတွေ၊ဥပဒေသစ်ပြဋ္ဌာန်းမှုတွေနဲ့အတူပြုပြင်ပြောင်းလဲမှုတွေဆက်ပြီးလှုပ်ဆောင်နေပေမဲ့ရခိုင်ပြည်နယ်တွင်တင်းမာမှုတွေအခုထိမလျော့ပါသေးတာအတွက်အထူးဆိုရင်ကြောင့်ကုလသမဂ္ဂအတွင်းမှုချုပ် Mr. Ban Ki-moon ကပြောကြားလိုက်ပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်ရဲ့2013ခုနှစ်ဩဂုတ်လကနေ2014ခုနှစ်ဩဂုတ်လအတွင်းဒီကာလကိုအခြေခံပြီးရေးသားထားတဲ့မြန်မာနိုင်ငံဆိုင်ရာအစီရင်ခံစာကိုဘန်ကီမွန်ရဲ့မြန်မာနိုင်ငံဆိုင်ရာသူကိုယ်စားလှယ် Mr. Vijay Nambiar က69ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံမှာဗုဒ္ဓဟူးနေ့ကတင်သွင်းပြောဆိုခဲ့တာဖြစ်ပါတယ်။အပြည့်အစုံကို Mind Engine နိုင်ကပြောပြပေးမှာပါ
။မြန်မာနိုင်ငံမှာတိုးတက်မှုတွေရှိပေမဲ့လူမျိုးရေးဘာသာရေးဆိုင်ရာတင်းမာမှုတွေကြောင့်အကြမ်းဖက်မှုအသက်ဆုံးရှုံးမှုဥစ္စာပစ္စည်းပိုင်ဆိုင်မှုတွေဖျက်ဆီးခံရမှုနဲ့အိုးအိမ်ဆွန့်ခွာထွက်ပြေးရတာတွေပြန်ပြီးဖြစ်ပေါ်စေခဲ့တယ်လို့နယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှကျင်းပနေတဲ့ကုလသမဂ္ဂအထွေထွေညီလာခံရဲ့တတိယကော်မတီအစည်းအဝေးမှာမစ္စတာ Vijay Nambiar ကထောက်ပြပြောဆိုသွားတာပါ။အထူးသဖြင့်ရခိုင်ပြည်နယ်မှာ2012ခုနှစ်ဂျွန်လနဲ့အော်တိုဘာလမှာဖြစ်ခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်နိုင်ငံရေးအရာကွဲပြားမှုဟာအတော်လေးကိုနှက်ဆိုင်လာခဲ့တယ်လို့ဆိုပါရယ်။ရခိုင်ဗုဒ္ဓဘာသာတွေနဲ့မွတ်စလင်အတိုင်းအဝိုင်းနှစ်ခုကြားမှာစိတ်ဝမ်းကွဲပြားမှုပိုးပြီးကြီးမားလာခဲ့တယ်လို့အိုးအိမ်ဆွန့်ခွာထွက်ပြေးကြရပြီးဒုက္ခသည်စခန်းတွေမှာခိုလုံနေရသူတွေရဲ့အခြေအနေဟာအတော်လေးကိုပြင်းထန်ဆိုးရွားတဲ့အဆင့်ရောက်နေတာမို့အထူးစိုးရိမ်မိကြောင်းသူကပြောသွားပါတယ်။အခုလိုအခြေအနေတွေတင်းမာနေတဲ့ရခိုင်ပြည်နယ်ရဲ့ပဋိပက္ခတွေကိုဖြေရှင်းပေးဖို့မြန်မာအစိုးရကရခိုင် action plan စီမံကိန်းရေးဆွဲခဲ့တာကိုတွေ့ရပြီးဒီစီမံကိန်းဟာကောင်းမွန်တယ်လို့ Mr. Nambiar ကပြောပါတယ်။ဒါပေမဲ့လို့တတိယကော်မတီစီဝေးမှာကိုရိုင်းတက်ရောက်နားထောင်ခဲ့တဲ့မြန်မာနဲ့နိုင်ငံတကာအမျိုးသမီးငြိမ်းချမ်းရေးနဲ့လုံခြုံရေးကိစ္စတွေမှာဥဆောင်လှုပ်ရှားနေသူမတ်ဝေဝေနုကတော့ဒီစီမံကိန်းမှာတရားမျှတမှုရှိတာမတွေ့ရဘူးလို့ပြောပါတယ
်။သူပြောတော့တာမစိုးတော့မစိုးပါဘူး။ဒါပေမဲ့လည်းပြန်ကြည့်ရမှာကရေရှည်အတွက်ဒီမြဲမဲ့ဖြေမျိုးဖြစ်ဖို့လိုရယ်ရခိုင် action plan မှာတကယ်ပဲအဲ့ဒါရနိုင်မလားဆိုတဲ့ဟာကိုကျွန်တော်တို့ပြန်ဆန်းစစ်ဖို့လိုရယ်ဒီရခိုင် action plan ဆိုပြီးချပြီးတော့အစိုးရတင်သွင်းလာတဲ့ကိစ္စဟာတကယ်ပဲဒီလူတွေအတွက်တရားမျှတမှုရှိမလားမျှတတဲ့အဖြစ်တရားရဲ့အဖြစ်ဖြစ်မလားဆိုတဲ့ဟာလည်းအရေးကြီးပါတယ်နောက်ပြီးတော့အဲ့ဒီ action plan တစ်ခုလုံးကလည်းနိုင်ငံတကာလူ့ခွင့်ရေးဆိုင်ရာဆိုင်ရာနေနဲ့ကိုက်ညီရလားဆိုတဲ့ဟာကိုလည်းပြန်ပြီးဆန်းစစ်ဖို့လိုမယ်လို့ထင်ပါတယ်ချင်းပလန်လို့ဆိုရဲခါမှာတကယ် stakeholder တွေသူတို့ထည့်သွင်းပြီးတော့လှုပ်ဆောင်တာမျိုးမတွေ့ရဘူးအစိုးရကသူ့ဘက်နဲ့သူဒီဟာကိုရေးဆွဲပြီးတော့နောက်ဆုံးမှဒီတချို့ NGO တွေ UN agency တွေနဲ့ consult လုပ်ပြီးတော့ဒါကိုသူအတည်ပြုချင်တဲ့သဘောမျိုးမှတွေ့ရတယ်ဆိုတော့အဓိက stakeholder ဖြစ်တဲ့ဒီရခိုင် community နဲ့ Rohingya community နှစ်ခုလုံးတကယ်ပြန်ပြန်ပါတင်တယ်လို့ကျွန်မအနေနဲ့မြင်တယ်အဲ့လိုမဟုတ်ဘဲနဲ့ဆိုလို့ရှိရင်တော့ဒါဟာတစ်ဖက်သက်တင်သွင်းတဲ့ action plan ဖြစ်မယ်ဒီ action plan process တခုချင်းစီဟာလည်းအများကြီးလိုအပ်ချက်တွေရှိနေတာကိုတွေ့ရတယ်။နောက်ပြီးတော့ဒီတကယ်လို့သာအတင်းအဓမ္မအကောင့်ထဲပေါ်ဆောင်ရွက်မယ်ဆိုရင်ပို့ပြီးတော့ပြဿနာတွေစိုးဝါလာနိုင်ကြရရှိရဲ
့။ Mr. Nambiar ကမြန်မာနိုင်ငံမှာပြုပြင်ပြောင်းလဲမှုတွေကိုဆက်လုပ်နေတာတွေ့ရပြီးလွှတ်တော်ကနေဥပဒေသစ်တွေပြဋ္ဌာန်းပေးနိုင်ခဲ့တယ်လို့ဒီဥပဒေတွေဟာမြန်မာအသွင်ကူးပြောင်းရေးအတွက်လိုအပ်ချက်တွေတာဝန်ယူမှုတွေကိုအထောက်အကူဖြစ်စေတယ်လို့ပြောပါရယ်။နောက်ပြီးတနိုင်ငံလုံးအပြစ်ခက်ရစဲရေးအတွက်အားထုတ်ကြိုးပမ်းမှုတွေရှိနေပြီးနိုင်ငံရေးတွဲဆုံဆွေးနွေးရေးအတွက်မူပေါင်းတွေချမှတ်တည်ဆောက်နေတယ်လို့လည်းသူကပြောပါရယ်။ဒါအပြင်မြန်မာအစိုးရကနိုင်ငံရေးအကျဉ်းသားတွေလွှတ်ပေးခဲ့တာကိုလည်းထည့်သွင်းပြောဆိုသွားပါရယ်။မြန်မာအသွင်ကူးပြောင်းရေးကာလမှာမြန်မာအစိုးရရဲ့ဆောင်ရွက်ချက်တွေနဲ့ပတ်သက်လို့Mr. Vijay Nambiar ရဲ့ပြောဆိုချက်တွေဟာအချိန်စောနေသေးတယ်လို့မတ်ဝေဝေနုကပြောပါရယ
် Special Advisor ကကျမတို့ဒီအမျိုးသမီးတွေနဲ့ပတ်သက်ပြီးတော့လည်းဘာမှမပြောသွားဘူးဒီအမျိုးသမီးတွေရဲ့လူခွင့်ရေးချိုးဖောက်ခံနေရမှုတွေเนาะလိမ့်မိုင်းဆိုင်ရာချိုးဖောက်ခံနေရမှုတွေဒီတိုင်းမားဒီတိုင်းမှာဒါတွေကိုလည်းသူဘာမှ highlight မပြောသွားသလိုအမျိုးသမီးတွေအပေါင်းအခန်းကဏ္ဍတွေကိုလည်းသူဘာမှမပြောသွားဘူးနောက်တစ်ခါဒီလေယာဉ်မြေသိမ်းဆည်းရေးပြဿနာကြီးအကြီးအကျယ်ဖြစ်နေတဲ့ဒီတိုင်းဒီလုံးအတိုင်းတန်ကြီးပါဒါဟာအများဆုံးဖြစ်ရှင်းရမယ့်ကိစ္စတစ်ခုဖြစ်တဲ့လက်သမားတွေအများကြီးဒုက္ခရောက်နေဒီကိစ္စကိုလည်းသူ highlight လုပ်သွားတာမတွေ့ရဘူးနိုင်ငံရေးကျင်းသားတွေလွတ်လာတယ်လို့ပြောပေမဲ့လည်းထက်ထပြီးဖမ်းနေတဲ့ဟာတွေပြန်ပြန်ပြီးဖမ်းတဲ့ဟာတွေအဲ့အရာအများကြီးကျမတို့တွေ့ရတယ်တကယ်တမ်းဒီလွတ်လပ်စွာစီးဝေးခွင့်ထုတ်ဖော်ခွင့်စီးဝေးခွင့်တွေခုနပိတ်ပင်ငင်ကန့်တဲ့ခံထားရရတာတွေကိုလည်းပို့ပြီး highlight လုပ်ဖို့ကောင်းတယ်ပေါ့နော်ဒီလို report တင်နေဆိုလို့ရှိရင်ပို့ပြီးတော့ဒီကျမတို့ civil society အောက်ခြေမှာရှိတဲ့လူတွေကိုပို့ပြီးတော့ consult လုပ်တင်နေပို့ပြီးတော့တည်တည်ပြန့်ပြန့်ဆွေးနွေးတိုင်ပင်တင်နေတွေ့ဆုံတင်နေလို့ထင်တယ
်မြန်မာနိုင်ငံဟာလက်ရှိနိုင်ငံတကာအတိုင်းအဝိုင်းနဲ့ပူးပေါင်းဆောင်ရွက်မှုတွေကိုတိုးတက်လှုပ်ဆောင်လာတာကိုတွေ့ရတယ်လို့ Mr. Nambiar ကပြောသွားပါတယ် အာဆီယံအလှည့်ကျဥက္ကဋ္ဌဖြစ်တာဝန်ယူထားတဲ့မြန်မာနိုင်ငံဟာအစိုးရရုံးဆိုင်ရာနေပြည်တော်မှာဒေတာတွင်အာဆီယံအစည်းအဝေးတွေအပြင်နိုင်ငံတကာအစည်းအဝေးတွေကိုလည်းအောင်အောင်မြင်မြင်ဦးစီးကျင်းပပေးခဲ့တယ်လို့ဆိုပါရယ်။ဒါအပြင်ဥရောပသမဂ္ဂနဲ့လူ့အခွင့်အရေးဆွေးနွေးပွဲတွေအပါအဝင်အခြားဖွံ့ဖြိုးရေးကိစ္စရပ်တွေမှာပူးပေါင်းဆောင်ရွက်မှုတွေကိုကြဲကြဲပြတ်ပြတ်လှုပ်ဆောင်ခဲ့တာတွေ့ရတယ်လို့သူကပြောပါရယ်။မြန်မာနိုင်ငံဟာကုလသမဂ္ဂပြဋ္ဌာန်းချက်တွေအကောင့်ထည့်ဖော်ဖို့ကုလသမဂ္ဂအေဂျင်စီနဲ့ရန်ပုံငွေထောက်ပံ့ရေးအစီအစဉ်အဖွဲ့တွေနဲ့ညှိနှိုင်းဆောင်ရွက်နေတာတွေ့ရပြီးကုလသမဂ္ဂဘက်ကလည်းမြန်မာနိုင်ငံနဲ့အနီးကပ်လက်တွဲပြီးဆက်လက်ပူးပေါင်းညှိနှိုင်းဆောင်ရွက်သွားမှာဖြစ်တယ်လို့မစ္စတာဗီဂျေးနမ်ဘီယာကပြောဆိုသွားပါတယ်ရှင်
။မိုင်းအင်ဂျင်နိုင်ပြပြပြီးတော့တာပါ။အခုတော့တိုင်းရင်းသားဒေသတွေကအခြေအနေတွေကိုဆက်တင်ဆက်ပေးမှာပါ။ကရင်အမျိုးသားအစည်းအဝေး KNU ရဲ့ရေးပေါ်အရေးပေါ်အစည်းအဝေးကိုတပတ်ကြာကျင်းပခဲ့ပြီးတဲ့နောက်အမြင်ကွဲလွဲမှုတွေရှိနေတဲ့ကော်တူးလေတက်မတော်ဖွဲ့စည်းရေးနဲ့ UNFC ကနေခွဲထွက်ရေးကိစ္စတွေကအခြေတင်ဆွေးနွေးခဲ့ရပြီးညီညွတ်ရေးအရာမဲခွဲဆုံးဖြတ်ရတဲ့အခြေအနေထိမရောက်ခဲ့ပဲအားလုံးလက်ခံနိုင်တဲ့ဆုံးဖြတ်ချက်တွေချနိုင်ခဲ့တယ်လို့ဆိုပါတယ် VOA သတင်းနောက်မအေးမာကထိုင်းကနေပေးပို့ထားတာကိုဆက်လက်နားဆင်ပါခင်ဗျာ
ကရင်မျိုးသားအစည်းအရုံးရဲ့15ချိန်မြောက်ကွန်ကရစ်အပြီးမှာ3ချိန်မြောက်ဖြစ်တဲ့အရေးပေါ်အစည်းအဝေးကိုဖန်ခရိုင်လေးဝါး KNU ဌာနချုပ်မှာဘိုးကော်မတီဝင်48ဦးနဲ့အောက်တိုဘာလ23ရက်နေ့ကနေ29ရက်နေ့ထိကျင်းပခဲ့ပါတယ်။အစည်းအဝေးမှာတော့အရေးကြီးတဲ့ဆုံးဖြတ်ချက်တွေဖြစ်တဲ့ကော်တူးလေတက်မတော်ဖွဲ့စည်းခြင်းကိုမူရသဘောတူခဲ့ပြီး UNFC ကနေခွဲထွက်ရေးကိုတော့ပြန်လည်ဆွေးနွေးကြဖို့အတွက်ဆုံးဖြတ်ချက်ချခဲ့ကြောင်း KNU ရဲ့တွဲဖက်အတွင်းရေးမှူးနှစ်ဖရိုမန်းမန်းကပြောပါတယ်
။မင်းနဲ့ဆုံးဖြတ်တဲ့အဆင့်တော့မရောက်သွားဘူးပေါ့နော်ဒါအမဲနဲ့ဆုံးဖြတ်ဖို့ရှိကျင်ပြတဲ့ကိုယ်စလစ်တူလောက်ပဲရှိပါသေးတယ်ဘုလိုလည်းပဲကျွန်တော်တို့ကတော့ဒီမဲနဲ့ဆုံးဖြတ်ရတဲ့စာရင်တော့အများလက်ခံနိုင်တဲ့အများသဘောတူနိုင်တဲ့ဆုံးဖြတ်ချက်တွေမျိုးကိုကျွန်တော်တို့ရှာလိုက်ရခဲ့ကြတော့ KF မှာပဲဖြစ်ဖြစ်နိုင်ငံ UNC နဲ့ပတ်သက်တဲ့ဘက်ကစားပဲဖြစ်ဖြစ်ဒီခုရဲ့ပြန်လဲပေါင်းစည်းရင်းနဲ့ခွဲထွက်ရေးဆိုတဲ့ကိစ္စကူကြားမှာပဲဖြစ်ဖြစ်ဒီချိန်ပေါ်မှာတော့ကျွန်တော်တို့သတ်မှတ်ထားတဲ့ခြေအကျဉ်းတာတဲ့ကျွန်တော်တို့ပုံမူပြီးတော့မှညှိခုံပြောဆိုရှင်နေရလို့ပြောတဲ့အပေါ်မှာတော့ဆက်လက်ပြီးတော့မှကျွန်တော်တို့ UNC နဲ့ညှိနှိုင်းဆောင်ရွက်သွားဖို့ဆိုတာကိုကျွန်တော်တို့အလို့ဆုံးဖြတ်ချက်ပေးပါတယ်ဒီကိန်းနဲ့ကံဖွဲ့များစီလုံးညီညီကော်မတီဆိုတာကိုဖွဲ့စည်းထားတဲ့အတွက်ဒီပေါ်မှာပဲအခြေခံစဉ်းစားပြီးတော့မှဒါပြန်လဲစုစည်းနိုင်ဖို့ဒီကွေးပြနေတဲ့ခရင်နဲ့ကံဖွဲ့တွေပြန်လဲပေါင်းစည်းနိုင်ဖို့ဆိုတာလုပ်ငန်းစဉ်တရားကြချမှတ်ထားတဲ့အပေါ်မှာတော့ဒီ KF နဲ့ပတ်သက်တဲ့ဒီစုစည်းမှုကိုအခြေခံတဲ့အတွက်ပြန်လဲပေါင်းစည်းမှုကိုအခြေခံတဲ့အတွက်အမူအရအစည်းအဝေးမှာသဘောတူလက်ခံခဲ့ပါတယ
်။တကယ်တော့ KNU အတွင်းမှာဗဟိုကောင်းဆောင်နေကြအမြင်ကွဲလွဲမှုတွေနဲ့အခြေတင်ဖြစ်နေရကနေအခုအရေးပေါ်အစည်းအဝေးမှာတော့ပွင့်လင်းမှုနဲ့ညီညွတ်စွာသဘောထားပေးခဲ့ကြတယ်ဆိုပြီးပြောရေးဆိုခွင့်ရှိသူဖရိုမန်းမန်းကဆိုပါတယ်အစည်းအဝေးထဲမှာနောက်ထပ်အရေးကြီးတဲ့ဆုံးဖြတ်ချက်တစ်ခုကတော့ပြည်ထောင်စုညီညာရေးလုပ်ငန်းဖော်ဆောင်ရေးကော်မတီ UPWC နဲ့တိုင်းရင်းသားလက်နက်ကိုင်တွေကြားတနိုင်ငံလုံးဆိုင်ရာအပြစ်ခတ်ရက်စဲဖို့အတွက်လက်ရှိအဟန့်တားဖြစ်နေတဲ့အချက်တွေကိုပြည်လည်မှုရမှသာလက်မှတ်ထိုးနိုင်ဖို့ကိစ္စတွေကိုလည်းဆွေးနွေးဆုံးဖြတ်ချက်ချခဲ့တယ်လို့ဆိုပါတယ
်ဒီကရက်စဲရင်တနိုင်ငံဒီကရက်စဲရင်နဲ့ပတ်သက်ပြီးတော့မှNCCD နဲ့ UPDPC တို့ရဲ့နှိမ့်နှယ်မှုမှာတည်ဆုနေတဲ့အခြေခံအချက်တွေကို၄-၅ချက်လောက်ရှိပါတယ်။ဒီပေါ်မှာလည်းပဲအဓိကကျတဲ့အခြေခံအချက်တွေဖြစ်တဲ့အတွက်ဒီကိစ္စဆွေးနွေးရေးကိုလက်မှတ်ထိုးနိုင်ဖို့ကဒီအချက်လက်တွေကိုကြော်လွားပြီးမှသာလက်မှတ်ထိုးမယ်ဆိုတဲ့အနေအထားပေါ့နော်။ဒါကိုလည်းပဲလက်မှတ်ထိုးနိုင်မယ်ဆိုတဲ့အနေအထားမျိုးကိုလည်းပဲကျွန်တော်တို့သဘောထားကျင်ပြတဲ့ရောက်နေခဲ့တယ်ပေါ့လေ။
KNU ဟာနှစ်ပေါင်း60ကျော်မြန်မာအစိုးရကိုလက်နက်ကင်တိုက်လာတဲ့အဖွဲ့အစည်းဖြစ်ပြီးပြီးခဲ့တဲ့2012ခုနှစ်အတွင်းမှာမြန်မာအစိုးရနဲ့အပြစ်ခတ်ရစေးရေးလက်မှတ်ရေးထိုးထားတာပါတပ်ပေါင်းစုတိုင်းမှာကမကဋ္ဌလုပ်ပြီးဥဆောင်မှုပေးခဲ့တဲ့အထွေကြုံရှိခဲ့တဲ့အဖွဲ့အစည်းဖြစ်ပါတယ်မကြသေးခင်တုန်းကတော့ KNU အတွင်းမှာခေါင်းဆောင်တွေကြားအမြင်ကွဲလွဲမှုတွေနဲ့ပတ်သက်လို့ညီညွတ်စွာလှုပ်ဆောင်ကြဖို့နဲ့ကရင်လက်နက်ကင်တပ်တွေပေါင်းတာကိုကြိုဆိုခဲ့ပြီး UNFC ကနေခွဲမထွက်ဖို့နိုင်ငံတကာရောက်ကရင်အမျိုးသားအစည်းအရုံးအပါအဝင်ကရင်လူမှုအခြေပြုအဖွဲ့အစည်းတွေကတောင်းဆိုထားပါတယ်ရှင
်။ထိုင်းခြေဆိုင် VOA သတင်းတောက်မအေးမာပြောပြသွားတာပါ။အခုတခါရှမ်းပြည်ဘက်ကအချိန်ကြီးအကြောင်းဆက်တင်ဆက်ပေးရမယ်။အစိုးရတက်တဲ့ရှမ်းပြည်မြောက်ပိုင်းတက်ကြစီရေးတင်းမာမှုတွေနဲ့ပတ်သက်လို့ပြည်ထောင်စုညီညွတ်ရေးနဲ့ဖော်ဆောင်ရေးကော်မတီနဲ့ SSPP SSA ရှမ်းမြောက်ပိုင်းတာဝန်ရှိသူတွေနေပြည်တော်မှာမကြခင်တွေ့ဆုံဆွေးနွေးကြတော့မှာဖြစ်ပါတယ်။နှစ်ဖက်အကြဆုံးများခဲ့တဲ့ရှမ်းပြည်နယ်တာဖာဆောင်တိုက်ပွဲအပြီးဒေသတွင်းမြန်မာစစ်တပ်ဘက်ကတပ်အင်အားထပ်တိုးချဲ့လာတာကိုရှော့ချဖို့နဲ့စစ်ဘေးဒဏ်ကြောင့်ထွက်ပြေးတိမ်းရှောင်နေကြရတဲ့ရှမ်းဒုက္ခသည်တွေအရေးအလေးနဲ့ထားစဉ်းစားဖို့အဓိကထားဆွေးနွေးမှာဖြစ်တယ်လို့ရှမ်းပြည်တပ်မတော်မြောက်ပိုင်းကပြောပါတယ်။အခြေအနေအသေးစိတ်ကိုမဆုံမုံကပြောပြပေးမှာပါ
။ပြီးခဲ့တဲ့အောက်တိုဘာလဇန်ပိုင်းကရှမ်းပြည်နယ်ကျေးသီးမြို့နယ်ဖာဆောင်ရွာအနီးတဖာဆောင်တံတားမှာရှမ်းပြည်တပ်မတော်မြောက်ပိုင်းတပ်နဲ့မြမစစ်တပ်ကြား9ရဲစတိုက်တိုက်ပွဲတွေပြင်းထန်ခဲ့ပြီးတဲ့နောက်နှစ်ဖက်အကြဆုံးတွေရှိခဲ့ပါတယ်။ဒါကြောင့်မို့လို့ဒေသတွင်းမှာစစ်ရေးတင်းမာမှုတွေအရှိန်လျှော့ချနိုင်ရေးမြမစိုးရငြိမ်းချမ်းရေးဖော်ဆောင်ရေးကော်မတီနဲ့ SSPP ရှမ်းပြည်တိုးတက်ရေးပါတီ SSA မြောက်ပိုင်းတပ်တာဝန်ရှိတဲ့သူတွေနေပြည်တော်မှာတွေ့ဆုံကြတော့မှာဖြစ်တယ်လို့ SSPP SSA မြောက်ပိုင်းတပ်တာဝန်ရှိသူတဦးကပြောပါတယ်။
ဟုတ်ပြီနေပြည်တော်သွားမှသိချပြီ။ဒါပြေဆိုရင်တော့ကျွန်တော်တို့ဒီဖက်မှာကွန်ကရစ်လုပ်နေတဲ့အချိန်တုန်းကကိုစိုးကဘဝရဲ့မွန်လာရဲ့ SSCP ပြုလုပ်နေပြီးတော့ခေါ်သွားတယ်လေ။အဲကျွန်တော်အဲမှာတိုက်ပွဲဖြစ်နေတဲ့အချိန်မှာတိန့်စင်ကပြောရဲဆိုတော့မှာတိုက်ရောက်ရှမ်းတိုက်ရောက်ကိုအဲတပ်ဖွဲ့ဆောင်ရဲ့ဆုတ်ဝါမျိုးပြောထားတယ်လေ။အဲဆုတ်ဝါမျိုးဆိုတော့သူကဖြစ်တက်လာတယ်လေ။အဲကျွန်တော်အဲ SST ကိုလာတက်တဲ့ခါကျတော့9ရက်အထိတက်တယ်ပေါ့အဲ့မှာဆောသူတို့ကအကြဆုံးလက်ရှိရင်တော့သူတို့ရှမ်းတက်ကဆုတ်ပေးလိုက်တယ် SST ကဒါနဲ့သူတို့ကမဆုတ်ဘူးသူတို့ဆက်တက်လာတယ်အဲ့ဒါလက်ရှိမှာသူတို့ဆုံးနေကြတယ်အတင်းလို့ဝန်ကြီးချုပ်ကဆက်စကားပြောကြတယ်အခုတိတ်တော်တို့လည်းအဲ့ဒီခါကျတော့မပြီးဘူးတက်ကမဆုတ်တဲ့အပြင်ခုရွာဒီရွာသားတို့တစ်ခုတ်ဘွားခုတ်ခိုင်းတော့တက်အကြီးရပြန်လာဆောက်နေသေးတယ်အဲ့ဒါကို SSPP ကနေပြီးတော့ကတ်ခွက်တယ်နေလဲအခုနေပြီးတော့သွားဆွေးနွေးမှာပေါ့။ဦးအောင်မင်းတို့ rotation ကိုလည်းပေါ့လေ
။မြမစစ်တပ်နဲ့ရှမ်းပြည်တပ်မတော်မြောက်ပိုင်း SSPP SSA တို့ကြားစစ်ရေးအခြေအနေတင်းမာမှုတွေနဲ့တိုက်ပွဲတွေပြင်းထန်ခဲ့တဲ့အတွက်ယာနဲ့ချီတဲ့ဒေသခံပြည်သူတွေဟာစစ်ဘေးကနေလွတ်အောင်လို့ထွက်ပြေးတိမ်းရှောင်နေကြရဆဲဖြစ်ပါတယ်။ဒါကြောင့်စိုက်ပျိုးရေးလုပ်ငန်းတွေမလုပ်နိုင်တော့ဘဲနဲ့စာဝတ်နေရေးအခက်အခဲတွေနဲ့ကြုံနေကြရတယ်လို့လည်း SSPB SSA မြောက်ပိုင်းဘက်ကပြောပါတယ
်။နေထိုင်ဆိုဖုန်းကြောက်ခတ်ပြင်းကြရတယ်လည်းမလို့ရကလေးရဲ့စာမတင်ရ။ဒါအပြင်ခေါက်ကတတော်ဗမာကမဆိုးတဲ့အပြင်တကြီးဆိုးတဲ့ခါကျတော့လူလူတို့တိတိဝါးတွေခုတ်ခိုင်းမှတတ်ဆောက်ခိုင်းတယ်လေဗျာအခုအဲ့ဒီစဖာဆောင်ကမှာပေါ့အဲ့တက်ွက်နေမှာပေါ့
တာဖာဆောင်တရားက SSA မြောက်ပိုင်းဒက်စကန်ကိုပြီးခဲ့တဲ့လတွေကတည်းကအစိုးရစစ်တပ်ကဖယ်ရှားခိုင်းခဲ့ပြီးမဲ့ဒါကိုရှမ်းတပ်ဖွဲ့ဘက်ကလက်မခံခဲ့ပါဘူးပြီးခဲ့တဲ့ August လကရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းကိုယ်စားလှယ်အဖွဲ့နေပြည်တော်မှာတမရဦးသိန်းစိန်နဲ့တွေ့ဆုံဆွေးနွေးတဲ့အချိန်မှာတော့တမရကအစိုးရတပ်ရောရှမ်းတပ်ဖွဲ့ပါတာဖာဆောင်တရားကနေဆုတ်ခွာကြဖို့ပြောဆိုခဲ့တာပါအဲ့ဒီနောက်မှာတော့နှစ်ဖက်တပ်တွေဆုတ်ခွာဖို့အတွက်အရှိလေပိုင်းတိုင်းစစ်ဌာနချုပ်နဲ့ SSPP SSA မြောက်ပိုင်းတို့ညှိနှိုင်းတိုင်းကြတဲ့အခါမှာတိကျတဲ့သဘောတူညီချက်မရခဲ့ဘဲနဲ့အော်တိုဘာလ2ရက်နေ့ကနေစလို့တိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ခဲ့ပါတယ်။တာဖာဆောင်တိုက်ပွဲအတွင်းမှာအစိုးရတပ်နဲ့ရှမ်းမြောက်ပိုင်းဘက်ကအကြဆုံများခဲ့တာနဲ့ပတ်သက်လို့ SSPB SSA မြောက်ပိုင်းဘက်ကပြောတာကတော့
ဒီမှာတက်က50ကျော်ကျပြီးတော့100ကျော်တိုင်ရတယ်။ SSPB က3ယောက်ကျ3ယောက်တိုင်ရတယ်ဗျာ။
ရှမ်းမြောက်ပိုင်းတပ်နဲ့စစ်ရေးတင်းမာမှုတွေဖြစ်ခဲ့တာကြောင့်ဒေသတွင်းအပြစ်ခတ်ရဲစဲရေးနဲ့တည်ငြိမ်အေးချမ်းမှုရှိစေဖို့ရှမ်းပြည်နယ်အစိုးရဘက်ကလည်းလိုလားပြီးတော့ငြိမ်းချမ်းရေးရဖို့ကူညီဆောင်ရွက်ပေးနေပါတယ်လို့ရှမ်းပြည်နယ်အစိုးရအဖွဲ့ဝင်ကြီးဦးဆိုင်အိုက်ပေါင်းကလည်းပြောပါတယ် SSPB SSA ရှမ်းမြောက်ပိုင်းအဖွဲ့ဟာ2012ခုနှစ်ကအစိုးရနဲ့ပနာမအပြစ်ခတ်ရဲစဲရေးနဲ့ပြည်ထောင်စုအစ်စ်လက်မှတ်ရေးထိုးထားပြီးဖြစ်တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့စည်းတစ်ခုလည်းဖြစ်ပါတယ်ရှင်
ရှမ်းပြည်နယ်အတွင်းစစ်ရေးတင်းမာမှုအခြေအနေနဲ့ပတ်သက်လို့မကြခင်နေပြည်တော်မှာဆွေးနွေးကြရမယ့်အကြောင်းကိုမတ်စုမွန်ကပြောပြသွားတာဖြစ်ပါရခင်ဗျာ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်